ရှေ့တီမောသမရာဂျိုဆေရာမိုဟိုတာဟာမြို့တော်ဒီလီကသူ့ရဲ့နေအိမ်မှာတဘုံနေတနက်နဲ့ပြစ်ခတ်တက်ခိုက်တာခံခဲ့ရတဲ့အတွက်ဒဏ်ရာရသွားတယ်လို့စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။လွတ်လပ်ရေးရပြီးတာမကြသေးတဲ့ရှေ့တီမောနိုင်ငံထဲမှာမကြသေးခင်ကာလအတွင်းမငြိမ်သက်မှုတွေဖြစ်ပွားအောင်လှုပ်ဆောင်ခဲ့တဲ့တပ်ပြေးစစ်သားလဲသမရာအိမ်ကိုဝင်စီးတဲ့အချိန်မှာပဲတည်သွားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောင်ဖီလ်မာဆာစင်နေမျိုးကနေသတင်းပေးပို့ထားပါတယ်။ရှိတီမောမျိုးတော်ဒီလီကလာတဲ့သတင်းတွေအရတော့သမရဂျိုဆေရာမိုဟိုတာဟာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားနေတော့ဘိုက်ကိုတင်းနှပ်မှန်သွားခဲ့တာလို့ဆိုပါတယ်။လောလောဆယ်မှာတော့သမရဂျိုဆေရာမိုဟိုတာဟာဩစတြေးလျနိုင်ငံဒါဝင်မြို့မှာအရေးပေါ်စေကုသမှုခံယူနေရတယ်လို့ဆိုပါတယ်။ရှိတီမောရုပ်မြင်သံကြားသတင်းဌာနရဲ့သတင်းပေးပို့ချက်အရတော့ဝန်ကြီးချုပ်စင်နာနာဂုစမိုင်းလည်းတင်းနှပ်နဲ့အပြစ်ခံခဲ့ရပေမဲ့တယောက်မှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ပြောပါတယ်။သမရရာမို့စ်ကိုတိုက်ခတ်မှုကတော့ဒေသဆန်တော်ချင်းတင်းလာနေမနေ့9နာရီလောက်သူ့အိမ်ရှိကဖြတ်သွားတဲ့ကားပေါ်ကလူတွေအိမ်ထဲမှာရှိတဲ့လူတွေကိုတနက်နေ့စတင်ပစ်ခတ်ရာကဖြစ်ပွားခဲ့တာပါသမရရာမို့စ်ဩစတြေးလျနိုင်ငံမှာစေကုသမှုခံယူနေတဲ့ဝန်ကြီးချုပ်ဂုစမာယိုကတမ်းပြည်ကိုယာယီထိန်းသိမ်းထားမယ်လို့နိုင်ငံခြားရေးဝန်ကြီးဇကာရီယားစ်ဒါကိုစတာက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောကြားခဲ့ပါတယ်ပြည်ပြည့်သဘုံကောင်းဆောင်အယ်ဖရီဒိုရီနာဒိုကတော့တည်ဆုံသွားခဲ့ပါတယ်အရင်ကတပ်ထင်းချုပ်ဖြစ်ခဲ့တဲ့မစ္စတာရီနာဒိုဟာပြီးခဲ့တဲ့2006ခုနှစ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့တပုံတွေအကြားတိုက်ခတ်မှုတွေဖြစ်ပွားအောင်လှုပ်ဆောင်ခဲ့မှုလူသတ်မှုစတာတွေနဲ့တရားစွဲဆိုခံခဲ့ရပြီးထောင်ချခံခဲ့ရသူလည်းဖြစ်ပါတယ်။အဲ့ဒီတိုက်ခတ်မှုတွေကြောင့်လူ30လောက်သေဆုံးခဲ့ရပြီးထောင်ပေါင်းချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။ဒါကြောင့်လဲဩစတြေးလျ၊နယူးဇီလန်၊ပေါ်တူဂီနဲ့မလေးရှားနိုင်ငံတို့ကတပ်ဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတကာထိန်းသိမ်းရေးတပ်ဖွဲ့လို့ခေါ်တဲ့ညီညာရေးတပ်ဖွဲ့တွေအရှေ့တီမောနိုင်ငံကိုကြားဝင်ဆောင်ရွက်ပေးရတဲ့အခြေအနေကိုရောက်ရှိခဲ့ပါတယ်။တမနာကိုလှုပ်ကြံတယ်လို့ယူဆရတဲ့ဒီတိုက်ခိုက်မှုဟာရုတ်တရက်မမျှော်လင့်ပဲဖြစ်ပေါ်ခဲ့တာလို့ဒီလီမျိုးကစီးပွားရေးသမားတဦးဖြစ်တဲ့အယ်ချီနိုဒါဆီလ်ဘာကပြောပါတယ်။
This is definitely a surprise. No one expected that anything like this would happen here in Dili, given that there's a lot of ISF here and a lot of UN police.
ဒါဟာအားသင့်စရာဖြစ်ရပါပဲ။ကုလသမဂ္ဂကရဲတပ်ဖွဲ့တွေနဲ့နိုင်ငံတကာထိန်းသိမ်းတပ်ဖွဲ့တွေရှိနေခဲ့တဲ့အတွက်ကြောင့်ဒီလီမြို့မှာဒီလိုတိုက်ခိုက်မှုမျိုးဖြစ်ပွားလိမ့်မယ်လို့ဘယ်သူမှမမျှော်လင့်ခဲ့ကြပါဘူး
။အရင်ကပေါ်တူဂီလက်အောက်ခံကိုလိုနီနိုင်ငံဖြစ်ခဲ့တဲ့အရှေ့တီမောနိုင်ငံဟာအကြမ်းဖက်စူပူမှုတွေကြားကပဲအင်ဒိုနီးရှားနိုင်ငံကခွဲထွက်ဖို့1999ခုနှစ်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့အုပ်ချုပ်မှုအောက်မှာခိတ္တနေခဲ့ပြီးနောက်ပိုင်း2002ခုနှစ်မှာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပေမဲ့ကမ္ဘာမှာအဆင်ရဆုံးနိုင်ငံတစ်ခုဖြစ်နေစေပါ။ပေါ်တူဂီနိုင်ငံက1985ခုနှစ်မှာအရှေ့တီမောရဲ့ကိုလိုနီနိုင်ငံအဖြစ်ကထွက်ခွာသွားပြီးနောက်ပိုင်းအင်ဒိုနီးရှားနိုင်ငံရဲ့အုပ်ချုပ်မှုအောက်ကလွတ်မြောက်ဖို့စူးစမ်းမှုတွေမှာဂျိုဆေရာမိုဟိုတာကအဓိကအရေးပါတဲ့အခန်းကဏ္ဍကပါဝင်လှုပ်ဆောင်ခဲ့ပါတယ်။နောက်ထပ်10ခုနှစ်တခုလောက်ကြာမှာတော့သူဟာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်။